မြန်မာနိုင်ငံဘက်မှာဒုစရိုက်လုပ်ငန်းတွေအကြောင်းလူတီများတဲ့မြောက်ဝတီခရိုင်ရွှေကုတ်ကိုထိုင်းမြန်မာနယ်စပ်ကိုဖျက်ချော်ပြီးတော့တွားရောက်ဖို့ပြင်ဆင်နေတယ်လို့မသိငါတဲ့နိုင်ငံသားတချို့ကထိုင်းနယ်စပ်မှာအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်။ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားစုစုပေါင်း၆ဦးဖြစ်ပါတယ်။သူတို့ကိုမဲဆောက်မြို့နီးနယ်စပ်မှာဖမ်းဆီးခဲ့တာလို့အာဏာပိုင်တွေကပြ
ကမ္ဘောဒီးယားနဲ့မြောက်အာရှကိုလောင်းကစားရုံတွေရှိတဲ့နေရာဘက်ကိုသွားကြမယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားတွေဖြစ်တဲ့နိုင်ငံသားသား၆ဦးကိုထိုင်းနယ်သားဆောင်တပ်ကတောင်းရင်းမြစ်နီးမှာပဲဖမ်းမိခဲ့တာပါဖမ်းမိသူတွေကတော့ကမ္ဘောဒီးယားနိုင်ငံသား၅ဦးနဲ့တရုတ်နိုင်ငံသား၁ဦးစုစုပေါင်း၆ဦးဖြစ်ပါတယ်ဖမ်းမိတဲ့နိုင်ငံသားတွေဟာမဲဆောင်မျိုးရဲ့တစ်ဖက်ကအင်ဂ ီထိုင်းရနာပိုင်းတွေကဆိုပါတယ်နိုင်ငံသားသားတွေဖမ်းမိတာနဲ့ပတ်သက်လို့နေဆက်နေပြည်သူတို့ကတော့အခုလိုပြောပြပါတယ
်မိတာကအခုလက်ရှိမိတာကကမ္ဘောဒီးယား9ယောက်တရုတ်2ယောက်လို့မျိုးသမီး3ယောက်မျိုးသား3ယောက်ဟိုဘက်ကိုသွားဖို့အခြေအနေရှိတဲ့ချိန်မှာဒီထိုင်းဘက်ကတွေကိုဖမ်းလိုက်တာဖြစ်တာပေါ့အဲ့မှာကမ္ဘောဒီးယားတို့ဘာလို့အခုဒီမှာနိုင်ငံသားတွေရောက်နေလဲအဲ့ဘက်ကိုသွားကြတယ်နေကြတယ်ဘာတွေရှိရသူလိုက်ကြည့်ကြတယ်အဲ့လိုဥပဒေကစားဖို့လားသွားလေ့လာဖို့လားဘာလဲလို့မသိဘူးမှာ
ထိုင်းနယ်ခြားသောတက်၄၃တက်ကတော့ဖမ်းမိတဲ့နိုင်ငံသားတွေကိုစစ်ဆေးရမှာနိုင်ငံကုလက်မှတ်တွေကင်ဆောင်ထားတဲ့နိုင်ငံသား၆ဦးဟာထိုင်းလူမှုကြီးကြပ်ရေးဌာနကနေဖွင့်ပြထားတဲ့နေရာကနေဖြတ်တန်းတာမဟုတ်ပဲတရားမဝင်နေဆက်လန်းကနေဖြတ်ဖို့အတွက်လောက်တာဖြစ်တာကြောင့်ထိုင်းရနာပိုင်းတွေကစစ်ဆေးနေတယ်လို့ဆိုပါတယ်မြန်မာဘက်ကအွန်လိုင်းလောင်းကစားလုပ်ငန်းတွေရှိရာနေရာကိုအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ရတဲ့ပတ်သက်ပြီးကြိရှိစစ်ဆေးဖို့အတွက်အမျိုးသားလုံခြုံရေးကောင်စီရဲ့အတွင်းရေးမှူးဦးဆောင်တဲ့အဖွဲ့ဝင်တွေကဒီအပိုင်းတွင်နေဆက်ကိုရောက်ရှိလာခဲ့ပါတယ်အမျိုးသားလုံခြုံရေးကောင်စီရဲ့အတွင်းရေးမှူးကတော့သတင်းတောက်တွေနဲ့တွေ့ဆုံခြင်းမှာအခုလိုပြောဆိုသွားပါတယ်
ไปให้บริการของตรงข้ามคือฝั่งเมียนมาหลักครับซึ่งจากนั้นมาฝั่งเมียนมาเนี่ยก็ใช้สัญญาเนี่ยแหละเข้ามาทำการพนันออนไลน์รวมทั้งการ
เมียนมาแบกโก้คุยอยู่อินเทอร์เน็ตไลน์นี่เช็คเอาท์ขยายแล้วก็ท้ายแบกก็นี่ปีนี่ได้พุ่งเนี่ยอินเทอร์เน็ตไลน์นี่ฮะลองกระซ้าลงงานนี่ออนไลน์คอลเซ็นเตอร์เลเลไกด์นี่ด้วยอโจซีบัวဖြစ်ต้องซ้วยနေတာจังဖြစ်จังကိုလည်းပြောဆိုသွားပါတယ်မြန်မာဘက်ကရွှေကိုကိုနေရာမှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံနေရတာတွေအတင်းအကျပ်စီခိုင်းခံနေရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့ဤဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုပြီးခဲ့တဲ့လတွေအတွင်းကပြုလုပ်ခဲ့တာပါအဲ့ဒီဒေတာနဲ့အဒီတဝိုင်းထိုင်းဘက်ချမ်းမှာလည်းအဖမ်းအဆီးတွေဇက်တိုက်ပြုလုပ်နေပြီးဂျွန်လ16ရက်နေ့ကတော့အဲ့ဒီရွှေကုတ်ကိုဘက်ကိုတွားရောက်ကြမဲ့နိုင်ငံသားတွေကိုမဲဆောက်ဘက်မှာဖမ်းဆီးလိုက်ပြီးအဲ့ဒီဒေသဘက်မှာတော့လုံခြုံရေးကိုပုံမတင်းကျပ်ထားပါရဲ့ရှင်